အာနာသိန်းနှစ်နှစ်ပြည့်ဒီနေ့မြန်မာနိုင်ငံတလွားမှလမ်းတွေရှင်းဆိုင်တွေပိတ်ပြီးအတန်တိတ်တပိတ်ကိုဒီမိုကရေစီလှုပ်ရှားမှုထောက်ခံကြတဲ့ပြည်သူတွေကဆင်နွှဲလိုက်ကြပါတယ်ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေရဲ့ခေါ်ဆောင်အတိုင်းပြည်သူတွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ကြတာပါလူမှုစာမျက်နှာပေါ်ကဓာတ်ပုံတွေမှာလမ်းတွေရှင်းနေကြပြီးမနေ့ကနှောင်းပိုင်းအထိရန်ကုန်မန္တလေးနဲ့မော်လမြိုင်တို့မှာအသွာလာမရှိသလောက်ပဲလို့ AFP သတင်းကဆိုပါတယ်ဖျားဘူးတွေနဲ့စီကားလေးရှိတဲ့ရွှေကုန်းစတေဒီယမ်တောင်ဖျားဘူးသူတွေမရှိသလောက်ဖြစ်နေတယ်လို့လည်းပြောပါတယ်ရန်ကုန်မှာတော့လုံခြုံရေးထူထပ်စွာချထားတာကိုတွေ့ရပါတယ်ဒီနေ့ February လ1ရက်နေ့ကစပြီးနိုင်ငံတဝင်းလုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်လိုက်တဲ့ကြောင်းနိုင်ငံတော်၏တာဝန်အရကိုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတပ်မတော်ကာကွယ်ရေးဦးစီးချုပ်ထံသို့ထပ်မံအပ်နိုင်ကြောင်းမနေ့ကကျင်းပခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။2021ခုနှစ် February 1ရက်ကလေးကအာဏာသိမ်းထားခဲ့တဲ့စစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့အရေးယူနိုင်ငံအများစုကကျင့်ထားခဲ့ကြပြီးအာဆီယံကတောင်စစ်ကောင်စီရဲ့နိုင်ငံရေးကိုယ်စားလှယ်ကိုအစည်းအဝေးတက်ခွင့်ပိတ်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကအကြမ်းဖက်နေတာတွေကိုရပ်ဆိုင်းပြီးဒေါ်ဆန်းစုကြည်နဲ့ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးဖို့ဆုံးဖြတ်ချက်အမှတ် 2669 ကို2022ခုနှစ်ဒီဇင်ဘာမှာချမှတ်ခဲ့ပါတယ်ဂူလာတမ်ကနဲ့အာဆီယံတို့ကဒေါအောင်ဆန်းစုကြည်အပါဝင်ပါဝင်ပတ်သက်သူတွေအားလုံးတွေ့ဆုံညီနိုင်ဖြေရှားဖို့တိုက်တွန်းနေပေမဲ့ဂူလာတမ်ကတွေ့ရမှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံလောက်ဝင်မပေးခဲ့သလိုအာဆီယံအထူးကိုယ်စားလှယ်ကိုလည်းစစ်အောက်ကောင်စီကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မပေးခဲ့ပါဘူး